မြန်မာစစ်ကောင်ဆောင်ပိုင်းတွေအပြောင်းအလဲလုပ်ခဲ့တာနဲ့နိုင်ငံရေးအခင်းအကျင်းတွေပြောင်းလဲမှုရှိလာတာတွေဟာနိုဝင်ဘာ9ရက်ရွေးကောက်ပွဲပြီးသွားတဲ့အခါစစ်ဘက်ဆိုင်ရာအကြီးအကဲတွေရဲ့လက်ထဲမှာပဲအာဏာဆက်ပြီးရှိနေအောင်ရည်ရွယ်လှုပ်ဆောင်တာဖြစ်တယ်လို့မြန်မာရေးလေ့လာဆောင်ကြည့်သူတွေကပြောဆိုနေပါတယ်။အဲ့ဒီလိုလုပ်နေတာဟာ1960ဝန်းကျင်တုန်းကအင်ဒိုနီးရှားနိုင်ငံမှာသမရဟောင်းဆူအာတိုလုပ်ခဲ့တဲ့လုံနီးလုံဟန်အတိုင်းလိုက်လုပ်နေတာဖြစ်တယ်လို့လည်းဝေဖန်သုံးသပ်သူတွေကပြောဆိုနေတဲ့အကြောင်းဘန်ကောက်မြို့ကနေ VOA သတင်းတော်ရွန်ကော်ဘန်ကသတင်းဆောင်မပေးပို့ထားပါတယ်ရှင်။အပြည့်အစုံကိုမက်ခွာညိုကဆက်ပြီးပြောပြပေးပါဦး
။ဟုတ်ကဲ့ပါရှင်။မကြာခင်ကပဲထိတ်တန့်စစ်ဖက်ဆိုင်ရာအရာချီကြီးတွေ90ကျော်ပါတဲ့တပ်တွင်းအပြောင်းလဲတွေလုပ်ခဲ့တာဟာစစ်တပ်ကအုပ်ချုပ်နေတဲ့မြန်မာပြည်မှာဒီနှစ်အတွင်းဒုတိယအကြိမ်အရေးပါတဲ့အပြောင်းလဲမှုဖြစ်ပါတယ်။ပထမအကြိမ်အဖြစ်ဧပြီလ29ရက်နေ့ကဝန်ကြီးချုပ်ဗိုလ်ချုပ်ကြီးသိန်းစိန်အပါအဝင်ထိတ်တန့်အရာရှိကြီးတွေအတော်များများကိုတပ်မတော်ကအငြိမ်းစားပေးလိုက်ပါတယ်။အဲ့ဒီလိုလှုပ်လိုက်တာဟာစစ်တပ်ကြောတော့နောက်ခံပြုထားတဲ့ပြည်ထောင်စုကြံ့ခန့်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ကနေပြီးတော့လာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်အရွေးခံကြဖို့ဖြစ်တယ်လို့ခန့်မှန်းယူဆခဲ့ကြပါတယ်။ဒီလိုအပြောင်းလဲလုပ်နေတာတွေဟာရွေးကောက်ပွဲကျင်းပမဲ့နိုဝင်ဘာ9ရက်မတိုင်ခင်မှာစစ်တပ်ရဲ့အာဏာကိုပိုးပြီးတော့ခိုင်မာတောက်တင်းလာအောင်ဆောင်ရွက်နေတဲ့မဟာဗျူဟာရဲ့တစိမ့်တဒေသဖြစ်တယ်လို့ New South Wales တက္ကသိုလ်ကစစ်ဘက်ဆိုင်ရာသုတေသီကားဆေယာကအခုလိုပြောပါတယ
်။ Second major military reshuffle has been taken out. They're going to join the Union Solidarity and Development.
ဒုတိယအကြိမ်တပ်တွင်းမှာရေးပါတဲ့အပြောင်းလဲလုပ်လိုက်ပါတယ်။ဒါကသူတို့အနေနဲ့ပြည်သူ့ကြံ့ခိုင်ရေးနဲ့ဖော်မျိုးရေးပါတီ USDP ကိုဝင်ပြီးတော့ရွေးကောက်ပွဲမှာရွေးခံကြဖို့ပဲဖြစ်မှာပါ။အရသာအဖွဲ့ဝင်အင်အား28တန်းရှိတဲ့ကြံ့ဖို့အသင်း USDA နဲ့နိုင်ငံရေးအတွင်ပြောင်းဖွဲ့ထားတဲ့ကြံ့ဖို့ပါတီ USDP တို့ပူးပေါင်းလိုက်ပါတယ်။သူတို့ဘက်ကအဲ့လိုမျိုးအခိုင်အမာပြင်ဆင်အခွက်ချထားပြီးတော့မှဒီလထဲမှာတင်းကျပ်တဲ့ချုပ်ကန့်မှုတွေနဲ့ရွေးကောက်ပွဲကိုနိုဝင်ဘာလထဲမှာကျင်းပမယ်ဆိုပြီးတော့ကြေညာလိုက်ပါတယ်။ဒီပုံစံတိုင်းဆိုတော့သူတို့ပဲရွေးကောက်ပွဲမှာအနိုင်ရမှာပါ
။အခုဆိုရင်နိုင်ငံရေးပါတီပေါင်း40ကျော်ရွေးကောက်ပွဲဝင်ဖို့ရှိနေပါတယ်။ဒါပေမဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာဆန်းစုကြည်ခေါင်းဆောင်နဲ့အတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတော့ဒီရွေးကောက်ပွဲကိုသဘိတ်မှောက်ပြီးတော့ဝင်ရောက်ရှင်ပြိုင်မှာမဟုတ်ဘူးလို့ကြေညာထားပါတယ်။စစ်တပ်ကောင်းဆောင်ဗိုလ်ချုပ်မူကြီးတန်းရွှေဟာရွေးကောက်ပွဲပြီးတဲ့အခါသမတရာထူးကိုယူထားလိမ့်မယ်လို့မစ္စတာဆေယာကယူဆပါတယ်။ဒါအပြင်1960ခုနှစ်ဝင်းကျင်မှာအင်ဒိုနီးရှားသမတဟောင်းဆူဟာတူကပုံစံသစ်နဲ့ပြောင်းလဲပြီးအုပ်ချုပ်ခဲ့တယ်လို့မျိုးမြန်မာစစ်တပ်ကလိုက်လုံနေတာဖြစ်တယ်လို့လည်းမစ္စတာဆေယာကပြောပါတယ်။အဲဒီတော့ကသမတဆူဟာတူကအင်ဒိုနီးရှားအစိုးရအုပ်ချုပ်မှုရန်တရာမှာစစ်တပ်ကိုဗဟိုပြုဖွဲ့စည်းထားပြီးတော့နိုင်ငံရေးနဲ့လူမှုရေးအဖွဲ့တွေကိုထိန်းချုပ်ထားခဲ့တာပါ။အဲ့ဒီပုံစံသေးအုပ်ချုပ်ရေးမှာသူ့ရဲ့ရှင်ပြိုင်ဘက်တွေကိုလည်းဖိနှိပ်ချုပ်ချယ်တာတွေပါဝင်ပါတယ်။အင်ဒိုနီးရှားမှာအဲ့ဒီပုံစံသေးအုပ်ချုပ်ရေးကြောင့်ဆွေမျိုးကောင်စားရေးအဂရိလိုက်စားမှုနဲ့ပူးပေါင်းလိမ်လည်မှုတွေရှိခဲ့ပါတယ်။ဒီနောက်မှာတော့တဖြည်းဖြည်းယိုယွင်းလာပြီးတော့သမတဆူဟာတူပေါ်ထောက်ခံမှုတွေကျဆင်းခဲ့ရတာလို့အကဲဖြတ်လေ့လာသူတွေကသုံးသပ်ကြပါတယ်။လူခွင့်ရေးလှုပ်ရှားတဲ့အဖွဲ့တွေနဲ့နိုင်ငံတကာကနိုင်ငံပေါင်းများစွာကတော့ဒီရွေးကောက်ပွဲဟာအတူရောင်ရွေးကောက်ပွဲပါပဲဆိုပြီးတော့ရွေးကောက်ပွဲကိုလက်မခံတဲ့အကြောင်းကိုလူအခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Alternative Asian Network ကပြောခွင့်ရအမျိုးသမီး Debbie Stott Hutt ကပြောပါတယ်။မဲထည့်ခိုင်းတာဟာစစ်တပ်ကိုပြည်တွင်းမှာတရားဝင်မှုရအောင်လုပ်တာတသက်ပဲဆိုပြီးတော့ Miss Scott Hutt ကအခုလိုပြောပါတယ်
။ What it's important to realize that the regime is not just a seeking international legitimacy. It looks it increasingly be
ဒီစစ်အစိုးရဟာနိုင်ငံတကာရဲ့တရားဝင်မှုကိုရှားနေတာမဟုတ်ဘူးဆိုတာကအရေးပါတဲ့အချက်တစ်ခုပါ။စစ်စိုးရဟာကိုပြည်ရင်းမှာပဲကိုတရားဝင်ဖြစ်မဲ့အစိုးရဖွဲ့စည်းနိုင်အောင်လုပ်ထားတဲ့ရွေးကောက်ပွဲဖြစ်တဲ့ဆိုတာတိတာထင်ရှားစေနိုင်တဲ့အချက်တွေကပိုးပြီးပေါ်လွင်လာနေတာသူတို့စိတ်ထဲမှာတွေးနေတာကပေါ်ပေါက်လာမဲ့အစိုးရတက်ကိုခေါင်းဆောင်ဖို့စစ်ကောင်းဆောင်တွေကိုပြည်သူတွေကိုယ်တိုင်ကရွေးချယ်တင်းမြှောက်လိုက်တဲ့ဆိုတာကိုပြချင်းနေတာပါ
မြန်မာစစ်အစိုးရကတိုင်းပြည်ကိုစိတ်စိတ်အမွှားမွှားဖြစ်အောင်လုပ်မဲ့ခွဲထွက်ရေးဝါဒီတွေကိုနိုင်ငံရေးအရာထိန်းချုပ်ထားဖို့လိုအပ်တယ်လို့တစ်ချိန်လုံးပြောနေခဲ့တာလည်းဖြစ်ပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံပေါင်းများစွာကအစိုးရတွေကတော့လူအခွင့်အရေးချိုးဖောက်မှုတွေနဲ့နိုင်ငံရေးဖိနှိပ်မှုတွေကြောင့်မြန်မာပြည်ကိုပိတ်ဆို့တန်ခတ်မှုတွေလုပ်ခဲ့ကြပါတယ်။ပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းမြန်မာစစ်အစိုးရကျူးလွန်ခဲ့တဲ့စစ်ရာဇဝတ်မှုတွေနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုတွေကိုစုံစမ်းစစ်ဆေးဖို့ဆိုတဲ့အဆိုပြုချက်ကိုအမေရိကန်ပြည်ထောင်စုကမကြာခင်ကပဲထောက်ခံခဲ့ပါတယ်ရှင်။